ရုတ်မြန်မာနယ်စပ်အခြေစိုက်တိုင်းဒါလက်နက်ကိုင်ဖွဲ့ရစုဖွဲ့ထားတဲ့FPNCC ကပြည်အောင်စုနိုင်ငံရေးဆွေးနွေးကော်မတီကမြန်မာပြည်ကရေးသွေးတင်ပြည်သူတွေကိုကူညီထောက်ပံ့မှုပြင်ဆင်နေပြီးအလူငွေကိုငင်းငယ်ကော်မရှင်ကတဆင့်ပေးပို့ဖို့ရှိပါတယ်။မြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေကအခုလိုကူညီတာဟာရေးသွေးတင်ပြည်သူတွေနဲ့တသားတည်းရှိတယ်ဆိုတာပြသဖို့ဖြစ်တယ်လို့လည်းပြောပါရယ်။ဒီသတင်းကို VOA မြန်မာပိုင်းစီစဉ်ရဲ့သတင်းတော့ကိုမိုးစောကတင်ပြပေးထားပါတယ်။
ဟုတ်ကဲ့ကျောင်းမြို့မှာနေစားအခြေဆိုင်ဝမိုင်းလာကချင်ရှမ်းပြည်တပ်မတော်မြောက်ပိုင်းတအန်းပလောင်ကိုကန်းနဲ့အေအီခေါ်ရခိုင်တပ်ဖွဲ့တွေပူးပေါင်းထားတဲ့ FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီအတွင်းရေးမှူးအဖွဲ့ကသူတို့အဖွဲ့ဝင်တွေကိုလက်ရှိရေဘေးဒုက္ခခံစားနေရတဲ့ပြည်သူတွေကိုကူညီဖို့အတွက်ဒီလ3ရက်နေ့ကတိုက်တွန်းခဲ့တယ်လို့ဘလို့ကူညီမလဲဆိုတာကိုအဖွဲ့အစည်းတွေကြားမှာသဘောထားကောက်ယူခဲ့ပါတယ်။လက်တလုံးရရှိထားတဲ့ပြန်ကြားချက်တွေအရအဖွဲ့ဝင်အဖွဲ့အစည်းတွေကတဖွဲ့ချင်းအလိုက်ကူညီဖို့တဲ့ FPNCC အဖြစ်ပူးပေါင်းကူညီဖို့သဘောထားပေးခဲ့တယ်လို့ UWSA ကဝတ်ချက်ဖွဲ့ရဲ့လာရှိုးဆက်ဆံရေးယူဒုတာဝန်ကဦးညီရန်ကပြောပါတယ်။
ကျွန်တော်တို့ FPNCC အနေနဲ့နှံပေးသွားပါမယ်နော်။ကျွန်တော်တို့ဟာတပတ်လူနေထားပါတယ်နော်။အားလုံးအတူတူကဒီ FPNCC နာမည်နဲ့ကျွန်တော်တို့ဟာပေးပါလို့ပေါ့နော်။အားလုံးနင်းနင်းလို့မျိုးကျွန်တော်တို့ဒီအလူငွေတွေကျွန်တော်တို့ကောက်ခံရရှိပြီးမှကျွန်တော်တို့ဒီပေးလူဖို့ကျွန်တော်တို့စစ်ဆင်နေပါတယ်။ဟုတ်ကဲ့ကျွန်တော်တို့ညင်းဆိုင်ကော်မရှင်ကျွန်တော်အဖို့စစ်ဆင်နေပါတယ်ခင်ဗျာ
။ဒီလိုပေးလူရတာနဲ့ပတ်သက်လို့လည်းဦးညီရန်ကအခုလိုဆက်ပြောပါတယ်။
အာကျွန်တော်တို့တိုင်းနာချင်းချင်းကျွန်တော်တို့ဒီဝိုင်းဝင်းပြီးမှမြင့်တာပြတဲ့တပေါ်မျိုးကျွန်တော်တို့ဒီရေပိတဲ့နဲ့ဒီလိုတွေနဲ့အတူကျွန်တော်တို့တစ်ခါတည်းရှိနေတယ်ဆိုတော့အကြောင်းကျွန်တော်တို့လည်းပြန်လာလို့တဲ့တပေါ်မျိုးပါပဲနော
် FPNCC အတွင်းမှုအဖွဲ့က27ရာစုပင်လုံးတတိယအစည်းအဝေးပြီးမှ FPNCC နဲ့အစိုးရတက်မတော်တို့အကြားငင်းကန်ရေးဖြစ်စဉ်ကိုရှေ့ဆက်ဖို့အတွက်အရေးကြီးတဲ့အချိန်ကိုရောက်ရှိနေကြောင်းနဲ့သဘောထားကွဲတာနဲ့ရညှိုးတွေကိုခိတ္တပေးတဲ့ပြီးမျိုးချစ်စိတ်နဲ့အတူကူညီဖို့လဲတိုက်တွန်းခဲ့ပါတယ် FPNCC မှာပါဝင်တဲ့ PSLF TNLA ကတအံပလောင်တပ်ဖွဲ့တွေကတော့27ရာစုပင်လုံးတတိယအစည်းအဝေးပြီးနောက်ပိုင်းမှာတိုက်ပွဲတွေဆက်လက်ဖြစ်ပွားနေပြီးတွဲဆုံဆွေးနွေးမဲ့ရက်ကိုလည်းအတိအကျမသိရသေးသောအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူဗိုလ်မှူးတအိုက်ကျော်ကပြောပါတယ
်ဒီ27ရာစုပင်လုံးဇင်ဘာဘီနောက်ပိုင်းဒီလားစကူရဲ့နေချင်တာ15ကျင်းလို့ရှိတယ်ပေါ့ဗျာဒီဆိုင်ဆွေးနွေးတဲ့လာလာကတော့ဟိုဘက်ကမသိချင်သေးဘူးလို့တော့ကြောင်းပြန်လာဘယ်နှစ်ပဲရင်းသိမဲ့လားမကြောဒီဂျန်ဒီဆက်တာလည်းမရှိသေးဘူး
ဒီလ7ရက်နေ့မှာအစိုးရကိုယ်စားလှယ်အဖွဲ့နဲ့တအံပလောင်ကိုကန့်အေအေခေါ်ရခိုင်တပ်ဖွဲ့တို့နဲ့ဆွေးနွေးဖို့ညှိနှိုင်းခဲ့တာတွေရှိခဲ့ပေမဲ့နောက်ပိုင်းမှာရက်ပြက်လည်းရွှေ့ဆိုင်ထားတာဖြစ်ပါတယ်။27ရာစုပင်လုံးတတိယဆွေးနွေးပွဲအပြီးမှာကချင်လွတ်လပ်ရေးအဖွဲ့ KIO နဲ့အစိုးရတပ်မတော်တို့တိကျသည့်တွေ့ဆုံခဲ့ပေမဲ့တပ်မတော်နဲ့ဆွေးနွေးပွဲကတော့မအောင်မြင်ခဲ့ပါဘူး။FPNCC ကပြည်တော်စုနိုင်ငံရေးဆွေးနွေးရေးကော်မတီကိုအစိုးရနဲ့တက်မော်ကအတိအမှတ်ပြုထားတာမရှိပါဘူး။ငင်းကြိုင်လုပ်ငန်းစဉ်နဲ့ပတ်သက်ပြီးဆွေးနွေးရမှာမြောက်ပိုင်းလက်နက်ကိုင်အဖွဲ့တွေက FPNCC အနေနဲ့ဆွေးနွေးဖို့တောင်းဆိုထားပေမဲ့အစိုးရနဲ့တက်မော်ဘက်ကတော့တိကျစီဆွေးနွေးတာတွေရှိခဲ့ပါတယ်
။ကိုမိုးစောသတင်းပေးပို့ထားတာပါ။